အမေရိကန်ပြည်ထောင်စုအနေနဲ့အီရတ်နိုင်ငံမြောက်ပိုင်းမိုဆိုးကို IS အစ္စလာမစ်စစ်တွေးကြွတွေထံကနေပြန်လည်သိမ်းပိုက်နိုင်ရေးတိုက်ပွဲဝင်နေကြတဲ့အီရတ်တပ်ဖွဲ့တွေကိုအကူအညီပေးဖို့အတွက်နောက်ထပ်တပ်ဖွဲ့ဝင်200ကျော်နဲ့အပါတီတိုက်ရဟယင်တွေပို့ပေးမယ်လို့ကာကွယ်ရေးဝန်ကြီး S ကတာကဘက်ဂရက်မြို့မှာတနင်္လာနေ့ကကြေညာလိုက်ပါတယ်။ထပ်မံပို့ပေးမဲ့အမေရိကန်စစ်သားတွေဟာအဓိကတော့စစ်ပဆိုင်ရာအကြံပေးတွေဖြစ်ပြီးအီရတ်တပ်ဖွဲ့တွေအနေနဲ့သူတို့ရဲ့အခြေစိုက်စခန်းတွေကနေဒုတိယအကြီးဆုံးမြို့ဖြစ်တဲ့မူဆိုးကိုထုတ်ဖောက်ချီတက်နိုင်အောင်အကူအညီပေးကြမှာဖြစ်တယ်လို့ဝန်ကြီးကာတာကပြောဆိုပါတယ်။အမေရိကန်တပ်ဖွဲ့တွေအနေနဲ့ဌာနချုပ်အဆင့်တပ်မအဆင့်တွေမှာအကြံပေးတော့မှာဖြစ်တယ်လို့လည်းပြောပါတယ်။မူဆိုးမြို့ကိုပြန်လည်သိမ်းပိုက်နိုင်ပြီဆိုရင်အီရတ်တိုက်ပွဲအနိုင်ရပြီလို့အမေရိကန်ထိပ်တန်းစစ်ဖက်ဆိုင်ရာအရာရှိကြီးတဦးကပြောဆိုပါတယ်။အီရတ်တပ်ဖွဲ့တွေဟာ IS စစ်သွေးကြွတွေရဲ့ခြေကုပ်စခန်းကိုပြန်လည်သိမ်းပိုက်နိုင်ဖို့အတွက်မတ်လ24ရက်နေ့ကလေးကစတင်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။စစ်ပွဲကိုအကူအညီပေးဖို့အတွက်အပါချီတိုက်ရဟယင်စုစုပေါင်း80ပေးပို့မှာဖြစ်တယ်လို့အမေရိကန်ထိပ်တန်းစစ်ပဆိုင်ရာအရာရှိတဦးကပြောဆိုပါတယ်။ဒီရဟယင်တွေကိုမောင်းနှင်ဖို့နဲ့ထိန်းသိမ်းဖို့အမေရိကန်တပ်ဖွဲ့ဝင်တွေလိုအပ်တယ်လို့လည်းသူကပြောပါတယ်။မိုဆိုးမြို့ဟာ IS စစ်သွေးကြွတွေလက်ကို2014ခုနှစ်နွေရာသီအတွင်းကျရောက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။